Welcome to the Voice of America in Burmese.
Mingla Manakya Masin. 2019 ခုနှစ်ဩဂုတ်လ16ရက်တောက်ကြနေမနေ့ကင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနေ့ကင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းသောတာရှင်တို့နာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ American Democrat လွှတ်တော်အမှန်နှစ်ဦးကိုအစ္စရေးကမနေ့ကပြည်ဝင်ခွင့်ပိတ်လိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီချင်ပင်အနေနဲ့ဆန္ဒပြလူငယ်တွေနဲ့တွေ့ဆုံတင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။ Britain ရေပိုင်နဲ့ Gibraltar အနီးမှာထိန်းသိမ်းထားတဲ့အီရန်ရေနံတင်တင်မောကြီး Grace 1ကိုဒီကနေ့ကြာသပတေးနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ဒီကလေးထိတ်တန့်ရောက်တဲ့တွင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ယူ
။ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်တဲ့တွင်တွေပြီးနားဆင်ရမယ့်တွင်လွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာတွေကထောင်နဲ့ချီပြီးတော့ရှေ့တွင်ဘက်ကစာလို့မြန်မာပြည်ကိုပြန်လာဖို့သဘောတူလိုက်ကြပါပြီ။တခါမြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ရောအာဆီယံကတဆင့်ပါဖိအားပေးမှုတွေရှိတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးက VOA ကိုသိသာဆွေးနွေးကမှအခုလိုပြောပါတယ်။
Well, we have pressed the government of Burma very directly, Vice President Pence, some months back.
နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။ဟောင်ကောင်ကဆန္ဒပြပွဲတွေအရေးတရုတ်သမ္မတကဆန္ဒပြလူငယ်တွေကိုတွေ့တင်တယ်လို့အမေရိကန်သမ္မတပြောတာနဲ့တချိန်နဲ့ပဲနိုင်ငံကမှဝင်ရောက်မဆွတ်ဖက်တင်တဲ့အကြောင်းကိုလည်းတရုတ်သံအမတ်ကပြောပါတယ်။နောက်တစ်ခါအိန္ဒိယနဲ့ကက်ရှမီးယားဒေသမှာတံပြန်တိုက်ခိုက်မှုတွေတွင်အိန္ဒိယစစ်သား9ယောက်သေဆုံးသွားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်လည်းကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
American Democrat လွှတ်တော်အမန်နအူးဖြစ်တဲ့ Ian Omar နဲ့ Rashida Talib တို့ကို Israel ကမနေ့ကပြည်ဝင်ခွင့်ပိတ်လိုက်ပါတယ်။သူတို့နှစ်ဦးက Israel နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့တယ်လို့ Palestine ပေါ်ထားတဲ့သူတို့ရဲ့သဘောထားတွေကြောင့်အခုလိုကြားမြင်လိုက်တာလို့ဆိုပါတယ်။သူတို့နှစ်ယောက်ဟာမကြခင်ရက်တွေအတွင်းမှာ Israel နဲ့အနောက်ဖက်ကမ်းကမြို့တော်တော်များများကိုတွားရောက်ဖို့ပြင်ဆင်ထားတာပါ။ဒီကဘာပေါ်မှာ Israel ရက်တီပိုင်ခွင့်ရှိတာကိုမလိုလားတဲ့သူတွေကိုပြည်ဝင်ခွင့်မပေးတာတရားမျှတတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Israel နိုင်ငံသားရေးဒုတိယဝန်ကြီး Tzipi Hotovali ကပြောပါတယ်။ကြေညာချက်ထွက်ပေါ်လာပြီးမကြခင်မှာပဲဒီမျိုးသမီးနှစ်ယောက်ကို Israel ကလက်ခံစရာအကြောင်းမရှိသလိုသူတို့နှစ်ယောက်စလုံးဟာ Israel ကိုမုန်းတယ်လို့ဂျူးလူမျိုးတွေကလည်းမုန်းတီးနေတဲ့သူတွေဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။သမ္မတရဲ့မှတ်ချက်ဟာဒီမျိုးသမီးတွေကိုမလေးစားရရောက်တယ်လို့ Israel အနေနဲ့ဒီလိုပြည်ဝင်ခွင့်ပိတ်တာဟာလည်းပျော်ညံ့ရာရောက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတုံ့ပြန်ပါတယ်။ဒီနေ့အစောပိုင်းတုန်းကလူမှုကွန်ရက်မှာဥမာကဂျူးတွေနဲ့ပတ်သက်ပြီးတော့စော်ကားတဲ့အသုံးနှုန်းတွေရေးသားခဲ့တဲ့အတွက်ပါတီတွင်းမှာလည်းပြစ်တင်ဝေဖန်ခဲ့ရပါတယ်။ Israel ကအခုလိုဝင်ခွင့်ပိတ်လိုက်တာဟာ American လွှတ်တော်အဖွဲ့ဝင်တဦးထမ်းဆောင်ရမယ့်တာဝန်တွေကိုတားမြစ်လိုက်တာပဲဖြစ်တယ်လို့ဥမာကပြောပါတယ်။
ဟောင်ကောင်မှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေပြည်လည်သွားဖို့ရည်တရုတ်သမ္မတရှီချင်ပင်အနေနဲ့ဆန္ဒပြလူငယ်တွေကိုကိုယ်တိုင်ကိုကြားတွေ့တင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့က Twitter ကနေတိုက်တွန်းနေပါတယ်။သမ္မတရှီကိုသူကောင်းကောင်းသိကြောင်းသမ္မတရှီကခေါင်းဆောင်ကောင်းဖြစ်တယ်လို့ပြည်သူတွေလေးစားခံရသူတွေလည်းဖြစ်ကြောင်းဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုကြားတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်ရေးပျော်ပျော်ရွှင်ရွှင်နဲ့အဆုံးသတ်သွားမယ်ဆိုတာတန်တရားမရှိကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။တရုတ်သမ္မတရှီချင်ပင်ဟောင်ကောင်သွားဖို့ရည်ကိုတော့တရုတ်ဆွေးရဘက်ကပြောကြားထားခြင်းမရှိပါဘူး။ကြတာပရီနီပါပဲပရီနီနိုင်ငံဆိုင်ရာတရုတ်သားမကြီးလီယူရှောင်မင်းကတော့ဟောင်ကောင်ရဲ့ပြည်တွင်းရေးကိုဗဲနိုင်ငံသားတိုက်မိကားမှဝင်ရောက်မဆက်ဖက်တင်ကြောင်းနဲ့ဟောင်ကောင်ရေးဆိုးရွားလာရင်တရုတ်နိုင်ငံအနေနဲ့လက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလဲပရီနီနိုင်ငံလန်ဒန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
ဗြိတိန်ရေပိုင်နဲ့ Gibraltar ဒေသအနီးဗြိတိန်ထိန်းသိမ်းထားတဲ့အီရန်ရေနံတင်သင်္ဘောကြီး Grace 1ကိုအမေရိကန်ကကန့်ကွက်နေတဲ့ကြားမှာပဲမနေ့ကြာသပတေးနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ရေနံတွေကိုစီးရီးယားကိုမပို့ဘူးလို့အီရန်ဘက်ကကြေပြူအမခံချက်ရပြီးတဲ့နောက်မှာအခုလိုလွှတ်ပေးလိုက်တာပါ။ဒီရေနံတင်သင်္ဘောကြီးကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်ဆိုရယ်တန်တရားဖြစ်စရာဘာအကြောင်းပြချက်မှမတွေ့ဘူးလို့ Gibraltar ဝန်ကြီးချုပ် Fabian Picardo ကကြေညာချက်မှဖော်ပြပါတယ်။ဇူလိုင်လ၄ရက်နေ့ကဗြိတိန်ကထိန်းသိမ်းထားတဲ့ဒီတင်မောကြီးကိုအစောပိုင်းကအမေရိကန်ကပြန်မလွှတ်ပေးဖို့လိုလားတဲ့အရေးအယံတွေကြားခဲ့တာပါ ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ဘက်ကစာရေးသားတောင်းဆိုတာမျိုးတော့မရှိခဲ့ဘူးလို့ Gibraltar တရားသူကြီးချုပ် Anthony Dudley ကပြောပါတယ်။တင်မောကြီးဘယ်တော့ထွက်ခွာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီရင်းနှင်းတင်တင်မောကြီး Gibraltar ရေးပြင်ပိုင်နဲ့တဝိုက်မှာရှိနေသေးပြီး American အနေနဲ့တင်မောကိုထိမ့်သိမ့်ဖို့ကြိုးစားလာနိုင်ပါတယ်။အီရန်ဘက်ကတော့ဒါဟာနိုင်ငံတကာရေးပိုင်နဲ့ဖြစ်ပြီးတင်မောကဆီးရီးယားကိုသွားမှာမဟုတ်တဲ့အတွက်ပြန်လွှတ်ဖို့အဆက်မပြတ်တောင်းဆိုနေကြတာပါ။2015နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်မှာရေနံတင်တင်မောတွေနဲ့ပတ်သက်တဲ့အငင်းပွားမှုတွေကအမေရိကန်နဲ့အီရန်ကြားထိတိုက်ပြဿနာတွေကတခုလည်းဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ထောက်လှမ်းရေးကြီးကဲနေရာပြန်လည်ခန့်အပ်ဖို့စီစဉ်နေချိန်ထိတ်တန့်ထောက်လှမ်းရေးအရာရှိကြီးနှစ်ဦးကတော့နောက်နှစ်ရက်အကြာမှာရာထူးကစွန့်ခွာတော့မှာဖြစ်ပါတယ်။တရုတ်နဲ့ဖြစ်နေတဲ့တင်မာမှုဟောင်ကောင်စာနာပြပွဲတွေအရှိန်မြင့်မားလာချိန်မှာပါရှမင်လက်ကွေးနဲ့ကိုရီးယားကျွန်းဆွယ်စတဲ့နေရာတွေပြဿနာတွေကြီးထွားပွဲရှိနေချိန်မှာအမေရိကန်မျိုးသားထောက်လိုင်းရဲ့ညွှန်ကြားမှုဒန်ကော့စ်နဲ့လက်ထောက်ဆူးဂေါ်ဒန်တို့နှုတ်ထွက်မှုဖြစ်လာတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒန်ကော့စ်နှုတ်ထွက်တဲ့ကိစ္စကိုပြီးခဲ့တဲ့လနောက်ဆုံးပတ်မှာကြေညာခဲ့ပြီးသူ့ကိုဆက်ခံမဲ့သူဖြစ်နိုင်ခဲ့တဲ့ဆူးဂေါ်ဒန်နှုတ်ထွက်မဲ့ကိစ္စကိုတော့နောက်နှစ်ပတ်အကြာမှာ Twitter ပေါ်ရေးသားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆူဂေါ်ဒန်ကတော့သူနှုတ်ထွက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးသူမနှုတ်ထွက်ခြင်းပေမဲ့ဒါဟာနိုင်ငံကိုချစ်မြတ်လို့တဲ့စိတ်ပြတ်တခြင်းဖြစ်တယ်လို့မှတ်ချက်ချခဲ့ပါတယ်။နိုင်ငံသားဝန်ကြီးမိုက်ပမ်ပီယိုကလည်းသူဟာထောက်လိုက်ရဲ့အတိုင်းအဝန်ရဲ့စွမ်းရည်ကိုခိုင်မာစေခဲ့သူတစ်ခုဖြစ်တယ်လို့ဒန်ကော့စ်ကိုချီးကျူးလိုက်ပါတယ်။သမ္မတထရမ့်ဟာသူရာထူးဆက်ခံပြီးမကြမီပါပဲ။တချိန်ကဂျာမနီနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ခဲ့ဖူးတဲ့ Republican အောက်လွှတ်တော်မှာဟောင်းကော့စ်ကိုထောက်လိုက်ရဲ့အကြီးအကဲဖြစ်ရွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မှန်ကန်တဲ့ပြောကြားမှုတွေကိုလွှတ်တော်အမတ်တွေထောက်လိုက်ရဲ့အရာရှိဟောင်းတွေကချီးကျူးထောက်ပံ့ပြုကြပေမဲ့သမ္မတရဲ့အယူအဆတွေနဲ့မကြာခဏပဲထိတ်တိတ်တွေ့နေခဲ့တာဖြစ်ပါတယ်ခင်ဗျ။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံရဲ့တောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဆီယံအဖွဲ့ကတဆင့်ဖိအားပေးလှုံ့ဆော်တာတွေလည်းရှိကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က VOE က Greta Van Susteren နဲ့တီးသန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်။
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy involved we simply don't have the resources to do
လူခွင့်ရေးဆန္ဒမှုဆိုင်ရာအကူအညီပေးရေးစတဲ့ပဋိပက္ခများစွာကိုကင်တွဲဖြည့်ရှင်းတဲ့နေရာမှာအမေရိကန်ရဲ့အကျိုးစီးပွားကိုသာဦးစားပေးလှုံ့ဆော်သွားမှာဖြစ်ကြောင်းနိုင်ငံတကာရေးရာတွေနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ရည်တည်ချက်ကိုအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ပြောသွားတာပါနိုင်ငံတစ်ခုမှာဖြစ်နေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအင်ကြီးချင်းနိုင်ငံတွေကိုဖိအားပေးခြင်းကပို့ပြီးတော့ထိရောက်မယ်လို့ယူဆကြောင်းလဲသူကပြောပါတယ်။အမေရိကန်နေနဲ့မြန်မာဆွေရကိုတိုက်ရိုက်ဖိအားပေးပြောဆိုတာတွေရှိတယ်လို့ပြီးခဲ့တဲ့လပိုင်းကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒုသမ္မတမိုက်ပန်စ်ကဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့အမေရိကန်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောခဲ့တယ်လို့လည်းမစ္စတာဘော်တန်ကပြောပါရယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာရှိပါတယ်ဒီအကြောင်းအပြည့်အစုံကိုသတင်းတွေအပြီးမှနှာစင်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုထွက်ခွာသွားကြတဲ့ရိုဟင်ဂျာတွေတဲကထောင်ထဲချီတဲ့လူတွေကိုရှေ့သတင်းဘက်ကစပြီးပြန်လည်လက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနောက်ထပ်အသစ်တစ်ပံသဘောတူညီလိုက်ကြပါတယ်ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်ဖြစ်ရိုဟင်ဂျာတွေပြန်လည်လက်ခံနေရချတာရေးအစီအစဉ်အကောင့်ထဲပေါ်ခဲ့ပေမဲ့မောင်းမမီဖြစ်ခဲ့ရတာပါမြန်မာစုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။ဒုက္ခသည်2000ကျော်ရဲ့အမြင့်ဆုံးကိုစစ်စစ်အတည်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြသေးခင်ကပေးပို့ခဲ့ပြီး3540ကိုသာအတည်ပြုနိုင်သေးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ ဩဂုလ22ရက်ကစပြီးဒုက္ခသည်ပထမဆုံးအတုပ်ကိုလက်ခံသွားမယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြောပါတယ်။ရောင်ကြဒုက္ခသည်တွေပြန်လည်လက်ခံနေရချတာဖို့ပြီးခဲ့တဲ့နှစ်နိုဘာလတုန်းကလုပ်ခဲ့ပြီးမယ်။ဒုက္ခသည်တွေကစန့်ကျင်ကက်ကွက်တာကြောင့်အစီအစဉ်ပြစ်ခဲ့ရပါတယ်။အကြောက်တရားနဲ့သွေးထိုးလုံဆောင်မှုစကမ်းတွင်ထိန်းကုန်မရတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒပြပွဲတွေအပြီးနောက်ဆုံးမှာပြန်ပို့မယ်အစီအစဉ်ပြတ်သွင်းသွားခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားဆက်ဆံရေးတင်းမာနေတဲ့ကြားမှာပဲအငင်းပွားပွဲကက်ရှမီးယားနယ်စပ်က Lock Line of Control နယ်စပ်မှာပဋိပက္ခတွေဖြစ်ပွားပြီးတော့ပါကစ္စတန်စစ်သား၃ယောက်ကြာသာပြီးနေတုန်းကအသက်ခံရပါတယ်။အိန္ဒိယစစ်သား၅ယောက်လည်းသေဆုံးသွားကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရကပြောဆိုထားပေမယ့်အိန္ဒိယစစ်တပ်တာဝန်ရှိသူတွေကအိန္ဒိယစစ်သားအတိအပြောင်းမရှိဘူးလို့ညင်းဆိုနေပါတယ်။တံပြန်တိုက်ခိုက်မှုတွေအတွင်းမှာပါကစ္စတန်စစ်သား၃ယောက်သေဆုံးသွားကြောင်းအိန္ဒိယကလက်ခံအတည်ပြုပြောဆိုထားပါတယ်။တိုက်ခိုက်မှုတွေပြတ်တောင်းဖြစ်နေသေးကြောင်းအိန္ဒိယဗိုလ်ချုပ်အစစ်ကာဖိုကပြောပါတယ်။တစ်ဖက်စီကတစ်မျိုးစီပြောတာတွေကိုချက်ချင်းအတည်မပြုနိုင်သေးပါဘူး။အိန္ဒိယလက်အောက်ခံကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်သတ်မှတ်ထားတဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်ကိုအိန္ဒိယအစိုးရကဩဂုတ်လ9ရက်နေ့မှာပြန်ရုပ်သိမ်းလိုက်တဲ့နောက်နှစ်နိုင်ငံဆက်ဆံရေးတည်တည်တပ်တာပို့ပြီးတော့တင်းမာလာခဲ့ပါတယ်။1995ခုနှစ်ဥရောပဘော့စနီးယားစစ်အတွင်းမှာမွတ်စလင်အထူးသဖြင့်အမျိုးသားနဲ့လူငယ်တွေထောင်ထဲချပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုရည်ညွှန်းပြီးတော့အိန္ဒိယကဒီလိုကြံစည်နေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကကြာသာပြီးနေမှာ Twitter ကတစ်စစ်ဆွဆွဲလိုက်ပါတယ
်။ဗိုလ်တော်နေ့ကတချိန်ထိုးကြဆင်းသွားခဲ့တဲ့ American Stock Share ဈေးနှုန်းဟာကြာသာပြီးနေမှာတော့အသင့်အင့်ပြန်လဲမြင့်တက်လာခဲ့ပါတယ်။ကြာသာပြီးနေ Stock ဈေးကွက်ဖွင့်တဲ့အချိန်မှာ Standard & Poor's က 3.25 ရာခိုင်နှုန်းပြန်လဲမြင့်တက်ခဲ့ပြီး Dow Jones က Stock Share ကတော့ 3.4 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ Nasdaq ကတော့ Stock ဈေးနှုန်းအနည်းငယ်ကျဆင်းသွားခဲ့ပါတယ်။လေလာသူတွေကကြာသာပြီးနေမှာလက်လီဈေးရောင်းဝယ်မှုမြင့်တက်ခဲ့တာဟာစိတ်ပူပန်နေတဲ့ရင်းနှီးမြှုပ်နှံသူတွေကိုစိတ်အေးစေခဲ့တယ်လို့ဆိုပါတယ်။စားသုံးသူတွေရဲ့ဝယ်လိုအားဟာအမေရိကန်နိုင်ငံစီးပွားရေးအတွက်အားအကောင်းဆုံးမောင်းနှင်အားတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကလက်လီရောင်းဝယ်မှု 3.8 ရာခိုင်နှုန်းခန့်ခိုင်မာမာနဲ့မြင့်တက်ခဲ့ပါတယ်။ကမ္ဘာအကြီးဆုံးလက်လီကုန်တိုက်ဖြစ်တဲ့ Walmart ကဒီနေ့အတွင်းရောင်းဝယ်အကောင်းဆုံးလအဖြစ်တက်ဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံအတွက်အလုံးလက်မဲ့နှုံနှိမ့်ကြတာနဲ့လောက်ကလာစာနှုံတာအသင်းနဲ့မြင့်တက်မှုကစားသုံးသူတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိစေခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲအပေါ်စိုးရိမ်ပူပန်မှုတွေရှိနေတာကြောင့်စီးပွားရေးလုပ်ငန်းဆိုင်ရာယင်းနှမြုံနဲ့စက်မှုထွက်ကုန်ကဏ္ဍတွေအပါအဝင်တခြားကဏ္ဍတွေမှာတော့တိုးတက်မှုလျော့နေကြဆင်းနေခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့စတော့ဈေးနှုန်း100ခန်းလုံးကျဆင်းခဲ့တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံမှာလည်းစတော့ဈေးနှုန်းကျဆင်းမှုအနည်းငယ်ရှိခဲ့ပါတယ်ခင်ဗျာ။
2019ခုဩဂုတ်လ16ရက်တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမပြစင်အောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနာဆင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားကြတဲ့ရိုဟင်ဂျာတွေကထောင်နဲ့ချီတဲ့လူတွေကိုရှေ့သတင်းဘက်ကစပီးပြန်လဲလက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနောက်ထပ်အသစ်တစ်ဖန်သဘောတူလိုက်ကြပါတယ်။ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်အဖြစ်ရိုဟင်ဂျာတွေပြန်လဲလက်ခံနေရချထားရေးအစီအစဉ်အကောင့်ထဲပေါ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ဘူးပါတယ်။ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လကအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြီးမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ထွက်ခွာသွားတဲ့ဖြစ်ရပ်ဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။နောက်ထပ်အကြမ်းဖက်မှုတွေကြုံမာဆိုးတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်မလာခြင်းသေးဘူးလို့ဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။ဒုက္ခသည်2,200ကျော်ရဲ့အမည်စင်းကိုစီစစ်အတည်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြသေးခင်ကပေးပို့ခဲ့ပြီးနောက် 3,540 ကျော်အတည်ပြုနိုင်သေးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒါမဲ့သတင်းပတ်တဲ့ဒုက္ခသည်ပထမအဆုံးအတုပ်ကိုလက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနအမြဲတမ်းအတွင်းမှဦးမြင့်သူကပြောပါတယ်
။ဒုက္ခသည်3,540ကိုနေရက်ပြန်ပို့မယ့်အစီအစဉ်ကိုဩဂုတ်လ22ရက်နေ့စတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေလက်ခံနေရချတာရေးအစီအစဉ်ကို2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်လုပ်ခဲ့ပေမဲ့ဒုက္ခသည်တွေကစန့်ကျင်ကန့်ကွက်တာကြောင့်အစီအစဉ်ပြတ်ခဲ့ရပါတယ်။အကြောက်တရားနဲ့သွေးထိုးလုံဆောင်တာစခန်းတွင်ထိန်းကုတ်မရတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒပြပွဲတွေအပြီးနောက်ဆုံးမှာတော့ပြန်ပို့မယ့်အစီအစဉ်ပြတ်သွားရပါတယ်။အခုပြန်ပို့မယ့်အစီအစဉ်မှာနည်းနည်းချင်းစီပြန်ပို့မှာဖြစ်ပေမဲ့ဘယ်သူ့ကိုမှအတင်းအကျပ်ပြန်ခိုင်းမှာမဟုတ်ဘူးလို့ အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြီးတန်းအရာရှိတဦးကရိုက်တာစ်ကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေမိမိသဘောဆန္ဒရောလုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိစွာနဲ့တာရှည်လှုပ်သွားနိုင်မဲ့ပြန်ပို့ရေးအစီအစဉ်မျိုးကိုဖြစ်စေချင်တာပ
ါရင်ညာရေးလှုပ်ရှားတဲ့မိုဟာမက်အလီယက်စ်ကတော့ပြန်ပို့မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုတိုင်ပင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ပြန်ပို့မဲ့အစီအစဉ်မတိုင်ခင်ဒုက္ခသည်တွေရဲ့အဓိကတောင်းဆိုချက်တွေကိုမြန်မာအစိုးရကလည်းလျော့တင်တယ်လို့လည်းသူကဆိုပါတယ်မြန်မာဘက်ကလက်ခံမှုအတီးပြုတ်ပြီးသားဒုက္ခသည်တွေတကယ်ပြောင်းရင်စိတ်ရှိမရှိဆိုတာကိုကုလသမဂ္ဂအနေနဲ့စစ်တမ်းကောက်ယူတင်တယ်ဆိုတဲ့တိုက်တွန်းမှုတွေရှိကြောင်း UNHCR ကပြောပါတယ်မြန်မာနိုင်ငံပကြမ်းမှာလက်ရှိဘယ်လိုအခြေအနေတွေရှိနေတယ်လဲဆိုတာနဲ့ဒုက္ခသည်တွေပြန်ရမယ့်နေရာမှာဘယ်လိုအကန့်အသတ်ချုပ်ချယ်မှုတွေရှိနေတယ်လဲဆိုတဲ့သတင်းအချက်လက်တွေကိုဒုက္ခသည်တွေသိအောင်ပံ့ပိုးပေးသွားမယ်လို့ UNHCR ကပြောပါတယ်မြန်မာနိုင်ငံထဲမှာထောင်ထဲချတဲ့ရိုဟင်ဂျာတွေရှိနေသေးဖြစ်ပြီးအချို့ကတော့တတ်မှတ်ထားတဲ့ဒုက္ခသည်စခန်းမှာနေကြသလိုအချို့ကလည်းရွာတွေမှာနေနေပေမဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရဘဲလွတ်လပ်စွာသွားလာခွင့်ထိန်းချုပ်ခံနေရသေးဖြစ်ပါတယ်အခုဆိုရင်အေအေရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ရခိုင်ဒေသဟာစစ်မျက်နှာသစ်တစ်ခုဖြစ်လာရပါတယ်လုံခြုံရေးတပ်ဖွဲ့တွေကပဲဖြစ်ဖြစ်တပုန်တွေကဖြစ်ဖြစ်အရသာတွေအပေါ်ကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအသည့်ဖြစ်ပေါ်လာတဲ့ဆေးရစပုံးမှုတွေဖြစ်တယ်လို့ကုလသမဂ္ဂအထူးဆောင်ဆောင်ရေးမှူးကဇူလိုင်လတည်းမှအစီရင်ခံခဲ့ပြီးမြန်မာစစ်တပ်ကခေါ်ယူစစ်ဆေးစဉ်တည်ဆုံသွားသူတွေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးပေးပြောထားပါတယ်။အဲလိုတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသနေရာတွေကိုဒုက္ခသည်တွေပြန်သွားဖို့မသင့်တော်သေးကြောင်းကုလသမဂ္ဂကထောက်ပြပါတယ်။မြန်မာအစိုးရကတော့ပြည်ပကဖြစ်နေတဲ့နေရာကိုမသွားဖို့ကုလသမဂ္ဂအပါအဝင်လူသားချင်းစာနာထောက်ပံ့ရေးအဖွဲ့တွေကိုပါတားမြစ်ထားတာပါဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာအစိုးရကပြင်ဆင်မှုအနည်းငယ်လိုထားကြောင်းဩစတြေးလျသုတေသနအဖွဲ့တစ်ခုကပြီးခဲ့တဲ့ဇူလိုင်လတည်းမှာပြောခဲ့ပါတယ်ရင်းသားတွေအရင်ကအဓိကနေခဲ့တဲ့နေရာဒေသတစ်ခုလုံးမှာပြန်လည်တိစောက်ထားတာမျိုးမတွေ့ရသလိုအိမ်တွေဖျက်ဆီးနေတာမျိုးမကြသေးခင်ကလုပ်ခဲ့တာကိုဂျိုရုသတင်းတပ်ပုံတွေကတဆင့်တွေ့ခဲ့ရကြောင်းဩစတြေးလျမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကပြောပါတယ်မြန်မာလူမှုဝန်ထမ်းကဲဆယ်ပြန်လည်နေရာခြားလေဝန်ကြီးဌာနဒါရိုက်တာဦးမင်းသိန်းကတော့ဘင်္ဂလားဒေ့ရှ်နေဆက်မြန်မာဘက်ချမ်းကလာပေါင်းများစွာဟင်းလင်းပင်ဖြစ်နေတဲ့နေရာတွေကိုတွားရောက်ပြီးလက်ခံရေးစခန်းတွေတိစောက်ဖို့တောင်းဝန်ရှိသူတချို့ကိုအစိုးရကဆေးလွတ်ခဲ့ကြောင်းတုံ့ပြန်ပြောပါတယ်လက်ခံရေးဈာစခန်းတွေကိုရှင်းလင်းထားသလိုဝန်ထမ်းအဆင့်ဆင့်ကိုခံနာပြီးဖြစ်ကြောင်းနဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့အဆင့်သင့်ဖြစ်ကြောင်းလည်းသူကပြောကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။တဆက်တည်းဒီမြမရေးနဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးနဲ့ VOA ရဲ့သီးသန့်တွေ့ဆုံမေးမြန်းခံကိုလည်းနှာစင်ကြရပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြမအစိုးရကိုအမေရိကန်ကတိုက်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေသလိုအာဆီယံအဖွဲ့ကတဆင့်လည်းဖိအားပေးဆောင်ရွက်မှုတွေရှိတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က VOA က Greta Van Susteren နဲ့တီတန့်ပြုတ်လုတဲ့ပြစ်စုံမေးမြန်းခံအတွက်မှပြောသွားပါတယ်လူခွင့်ရေးစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့တွေ့ကြုံနေရတဲ့ပြည်ပခန့်များစွာကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာအမေရိကန်အကျိုးစီးပွားကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ်ရှင
်ဗင်နီဇွဲလားပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဗင်နီဇွဲလားအရေးမှာတရုတ်နဲ့ရုရှားတို့ရဲ့ဝင်ရောက်ဆက်ဖက်မှုဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းမြောက်ကိုရီးယားနျူကလ িয়ার အရေးစတာတွေအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်မြို့သားလူညုံရေးအကြံပေးဂျွန်ဘောလ်တွန်ကို VOA က Greta Van Susteren ကတွေ့ဆုံမေးမြန်းခဲ့တာပါရိုဟင်ဂျာတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံခဲ့ရတယ်ဆိုတဲ့ကိစ္စအဲ့ဒီလိုရက်စက်တဲ့မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့လုပ်ရကြောင်းမြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်သွားတင်သလားလို့Greta Van Susteren ကမေးတာမှာဂျွန်ဘောလ်တွန်ကအခုလိုစဖြေပါတယ
် Well we have pressed the government of Burma veryDirectly, Vice President Pence, some months back, met with Aung San Suu Kyi.
You know, in the last few days, the PRP has been very popular. You know, in the last few days, the ASEAN TTC has been very popular. Mike Pence, the Aung San Suu Kyi has been very popular. The American 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 Suu Kyi has been
စင်ကာပူနိုင်ငံမှာအခုနှစ်ဇွန်လ20ကနေ23ရက်နေ့အထိကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာဒေါက်ဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့တီးခြားတွေ့ဆုံခဲ့ကြတာပါ ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကစိုးဝါလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းဒုတိယဗိုလ်ချုပ်မူကြီးစိုးဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို ဒီနေ့ကျွန်တော်တို့ကလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုအမေရိကန်အနေနဲ့ဘယ်လိုအကူအညီပေးမလဲ။ဘယ်အစ်မကူညီသင့်တယ်လို့ဆုံးဖြတ်တယ်လို့မေးတာမှာတော့
Well, I think fundamentally you have to pursue American national interest and even in crises where there's great human tragedy
involved.ဒီမှာစနစ်မြန်မြန်ကြီးပေါ်ရဆန္ဒမှုဆိုင်ရာအခက်အခဲဖြစ်နေတဲ့ကြုံတွေ့နေရပါစေလို့ခြေခံအားဖြင့်ကတော့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုပဲကျွန်တော်တို့ကဦးစားပေးရမှာပါ။နေရာတကာမှာလိုက်ပါနေဖို့လဲကျွန်တော်တို့မှာလုံလောက်တဲ့အရေးမြင့်ရှိပါဘူး။ဒီမှာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာကြောင့်အာဆီယံကိုကျွန်တော်တို့ဖိအားပေးနေပါတယ်ဒီလိုကိစ္စမျိုးမ
Colombia ne, Peru lo nengani inene, di piatana pile yeha, Tamara Nicolas Maduro go, Piochama Pimesura, Tabo Paula, American Ari Nanganigo, PRP Losan Nialo, John Bolton up Jobare. Nangakuma Pinne, the Pitipakari, Pilay, Dre, Dita Ringa, a poet city, a Nijin Nanganigo, PRP Losan Yinga, Po BTO Melu Sajang to Gap Jobare. American Lutta Madine, Luku, a poet city garo, Ruinari Bojulo ne Loya deha, Genocide. Lumurum tapiamu upi, tamapo, taitum piosurari, shinibare. Tabime, leshi American soyagaro, daha ethnic cleansing, lumuzu lai shilin totemu upita, tamataze chibare. The kindina doing people get a pipokari down, a nijin Bangladesh nangu topi toja durego, Rohingyalu kosurago, mima soyaga lamakambi me, diluri neapianlane edwe, Bangladesh soyane, amoyu, nalemu sajona lama ye to tabi, a pianla ni nice on yamuri, lo sound little. Kula tamagane, kula tamagan laokan apwe siri nele, pubong song ya dari shini bari kame.
Parashin ya shin, jimari nye niya to nye niya ma maja dikin ya tui itwin, mo de tanswa yuwa to nya gani, luti yae si so muri ne, piasi so so muri le, jijima ma chongga ya bari. Dilo yego chini miyuri chongya re akha, jowbyan song ya po, jimari nye ane ne, atin shini bari la. Tita po bhi tiyao jay jowbyan muri lu ane la, surari gu, UAS Nininya Dai Lila Sisema, Sunui Taya Ambashin. Leshi Juniara Yibidangu, Tawin Shidri, Dumpian Samya Murima, Ayara, Ameya Siari, Shides, Sunile, Torashinri, Pawin Suni Tabu, Piko Tamare, Pawin Suni Mimia Ludri Nine, Vue Phone Number, T, Nitonyan Ne, Toshin Ne, Nanga Naligu Koyubi, Satoyame Telephone Nabaku, Jutin Pipu Tane Mare. ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်ဘီအိုအေအီးမေးလ်လိပ်စာ
နောက်ဆက်နေကြတာရဲ့လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွားကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာထဲမှာတော့ဟောင်ကောင်စံတပြပွဲတွေပေါ်မှာသဘောထားအမြင်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဟောင်ကောင်မှာဖြစ်ပွားနေတဲ့စံတပြပွဲတွေနဲ့ပတ်သက်ပြီးတရုတ်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကတွစ်တာကနေတိုက်တွန်းလိုက်ပါတယ်။ ပြည်တွင်းရေးကိုဘယ်နိုင်ငံသားတိုင်းပြည်ကမှဝင်ရောက်မဆွတ်ဖက်တင်ဘူးလို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးအတွက်ဟောင်ကောင်ရဲ့လက်ပိုက်ကြီးနေမှာမဟုတ်ဘူးလို့တရုတ်အစိုးကပြောတရုတ်အစိုးရကပြောသလိုတရုတ်အစိုးရတဲ့ဟောင်ကောင်တာဝန်ရှိသူတွေထက်တရားဥပဒေစိုးမိုးရေးကိုသူတို့ကပုံမလိုလားတယ်လို့လည်းစံတာပြလူငယ်တွေကပြောနေကြတာပါ။ဟောင်ကောင်အရေးသဘောထားအမြင်တွေကိုတော့ကိုယ်ရဲ့မြင့်ထွန်း
ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးရင်းစံခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဟောင်ကောင်အနားနယ်စပ်မှာတရုတ်စစ်တပ်တွေလှုပ်ရှားမှုတွေရှိနေလို့အခြေအနေတော်တော်တင်းမာနေခဲ့ပါတယ်။ မရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဟောင်ကောင်အရေးအကြဖက်နေနေမှာကိုအလွန်စိုးရိမ်ပူပန်ကြောင်းဗိုလ်တုံးနေ့ကသတင်းထုတ်ပြန်ခဲ့သလိုဟောင်ကောင်အရေးပြည်လဲဖို့ဒုသမ္မတရှီဂျင်ပင်အနေနဲ့ဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုကြားတွေ့ဆုံတင်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစာတမ်းပရင်းတွေကတွစ်တာကနေတိုက်တွန်းခဲ့ပါတယ်။သမ္မတရှီကိုသူကောင်းကောင်းသိကြောင်းသမ္မတရှီဟာကောင်းဆောင်ကောင်းဖြစ်တယ်လို့ပြည်သူတွေလေးစားခံရသူတူဖြစ်ကြောင်းဆန္ဒပြသူတွေနဲ့ကိုရိုင်းကိုကြတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်ရေးပျော်ပျော်ရွှင်ရွှင်နဲ့အဆုံးသတ်သွားမယ်ဆိုတာတန်တရားမရှိကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။ဒီတနေ့ထဲမှာပဲဗြိတိန်နိုင်ငံဆိုင်ရာတရုတ်အမတ်ကြီးလျူရှောင်မင်းကဗြိတိန်နိုင်ငံလန်ဒန်မြို့မှာဟောင်ကောင်ရေးသတင်းစာရှင်းလင်းပွဲတရားပြုလုပ်ခဲ့ပါတယ်
။ No foreign country should interfere in Hong Kong's internal affairs. We urge those foreign forces to respect China's sovereignty.
အဲနိုင်ငံသားတိုင်းပြည်ကမှဟောင်ကောင်ပြည်တွင်းရေးကိုမဆွက်ဖက်စင်ပါဘူး။အဲဒီနိုင်ငံသားတိုင်းပြည်ရဲ့အနေနဲ့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုလေးစားသင့်ပါတယ်။သူတစ်ပါးဒုက္ခရအောင်လုပ်နေရကိုရပ်ဆိုင်ပါ။လွဲမှားတဲ့ထင်မြင်ချက်တွေနဲ့လမ်းမှားကိုမဆုံးမိဖို့လိုပါတယ်။အဲလိုမှမဟုတ်ရင်တော့သူတို့တွေကြောက်တုံးကိုမှပြီးကိုချီတော့ပေါ်ကိုပြန်ပစ်ချသလိုဖြစ်နေပါလိမ့်မယ်
။ဟောင်ကောင်ရေးပိုးဆိုးရလာရင်တရုတ်ဗဟိုဆိုးရအနေနဲ့လက်ပိုက်ရက်ကြည့်နေမှာမဟုတ်ဘူးလို့လည်းတရုတ်သားမကြီးလီယူကပြောပါတယ်။ဘရိတ်နိုင်ငံအမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘိုတန်ကတော့တရုတ်နိုင်ငံအနေနဲ့ရှေလမ်းမဲ့ခြေလမ်းတွေကိုသတိအတော်ထားပြီးလမ်းတင်တယ်လို့ပြောပါတယ
် The Chinese have to look very carefully at the steps they take because people in America remember Tiananmen Square
အမေရိကန်လူထုက Tiananmen ရင်မြေအရေးခင်းကိုမှတ်မှတ်သားသားရှိနေတာဖြစ်လို့တရုတ်အနေနဲ့ရှေ့ခြေလမ်းကိုအတော်ကြီးသတိထားပြီးလမ်းတင်ပါတယ်အမေရိကန်လူထုကတရုတ်ပြည်သူတွေလွတ်လပ်ခွင့်နဲ့ဒီမိုကရေစီတောင်းဆိုတာနဲ့1989ခုနှစ်မှာဖိနှိပ်ခံခဲ့ရတာကိုသတိရနေကြပါတယ်
။ဒါ့အပြင်တရုတ်နိုင်ငံကလွဲမာတဲ့ဆုံးဖြတ်ချက်ဟာဟောင်ကောင်ကိုသာမကတရုတ်နိုင်ငံရဲ့စီးပွားရေးကိုလည်းထိခိုက်နိုင်တယ်လို့လည်းဘိုလ်တန်ကဆက်ပြောပါတယ်
။ Something like 60% of the investment in mainland China goes through Hong Kong. Why?
တရုတ်နိုင်ငံမှာရှိတဲ့ရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းလောက်ဟာဟောင်ကောင်ကတဆင့်သွားတာပါ။အပြည့်လို့လဲဆိုတော့ဟောင်ကောင်မှာဗြိတိသျှပုံစံလွတ်လပ်တဲ့တရားရေးစနစ်ရှိပါတယ်။တရုတ်အစိုးရရဲ့လွဲမှားတဲ့ဆုံးဖြတ်ချက်ကြောင့်မျှတတဲ့တရားရေးစနစ်ရှိတဲ့ဟောင်ကောင်ရဲ့ဂုဏ်သိက္ခာထိခိုက်သွားမယ်ဆိုရင်စီးပွားရေးအရမကောင်းတဲ့အကျိုးဆက်တွေကိုခံစားရနိုင်ပါတယ်။အခုရက်ဒီတည်းကွန်ဂရက်မှာလည်းဒီကိစ္စအတွက်စိတ်လိုက်မှန်ပါပြောဆိုနေကြတာတွေကိုတွေ့နေရပါတယ်။
တယ်လတော်လူများစုကောင်းဆောင် Mitch McConnell ကဟောင်ကောင်ကိစ္စအကြမ်းဖက်နေနေမယ်ဆိုရင်သူ့အနေနဲ့ဘယ်လိုမှလက်ခံနိုင်မှာမဟုတ်ဘူးလို့လည်းပြောကြားထားပါတယ်။ BJ မြို့မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာတော့ခြေကားမှုတွေဆိုင်ရာတရုတ်သူတွေသည် Ramin Dekado ကဥပဒေပေါင်ပေါက်ခ Han Dan Yuan ကဖြစ်နိုင်ခြေရှိတဲ့တရုတ်ဆိုးရရဲ့ရှေ့ခြေလမ်းကိုအခုလိုပြောခဲ့ပါတယ်
။全国人的参谋长会有权决定在特别行政区
ဟောင်ကောင်အတူအုပ်ချုပ်ရေးဒေတာတွေမှာအရေးပေါ်အခြေအနေကြေညာနိုင်တဲ့အခွင့်အာဏာတရုတ်မျိုးသားပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီမှာရှိပါတယ်။ဒါဟာအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပါတယ်။အမြဲတမ်းကော်မတီအနေနဲ့ထင်မြင်ချက်သဘောထားပေးနိုင်တယ်လို့ဆုံးလဲဆုံးဖြတ်နိုင်ပြီးကြေညာနိုင်ခွင့်လည်းရှိပါတယ်။ဥပဒေကြောင်းအရအရေးပေါ်အခြေအနေကြေညာနိုင်တဲ့စံနှုန်းတွေထဲမှာမျိုးသားစည်းလုံးညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောက်တာတခုလည်းပါပါတယ်။မျိုးဆောင်တက်ချထားခွင့်ဥပဒေပုံမှန်၄အရာတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကဘိုးဆိုးရရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထည့်ပေါ်ဖို့အထူးအထောက်ပံ့တွေပေးရပါလိမ့်မယ်
။ဆန္ဒပြသူတူဖြစ်တဲ့ဆိုဖီယာစွမ်းကတော့ဒါကိုသဘောမတူပါဘူး။သူကတရုတ်အစိုးရနဲ့ဟောင်ကောင်တာဝန်ရှိသူတွေထက်သူတို့လိုဆန္ဒပြနေသူတွေကဥပဒေစိုးမိုးရေးကိုပုံမလိုလားလို့ပြောပါတယ်။အာဏာပိုင်တွေဟာဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုမလိုက်လျောပဲသူတို့ရဲ့အရေးမြစ်တွေကိုဆန္ဒပြသူတွေကိုအပြစ်တင်တဲ့နေရာမှာအလဟတ်အတုံးချနေတယ်လို့လည်းသူကပြောပါတယ်။ဟောင်ကောင်ကဆန္ဒပြပွဲမှာဇွန်လ9ရက်နေ့ကစပြီးအခုအချိန်ထိလူပေါင်း948ယောက်ဖမ်းဆီးခံခဲ့ရပြီး115ယောက်ကိုတရားစွဲဆိုထားတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။တချို့သတင်းဌာနတွေကတော့ဗဟိုအစိုးရရဲ့စီးရဲရဝန်ရဆွဲဖက်မှုဟာဟောင်ကောင်အစိုးရကတောင်းဆိုမှသာဖြစ်နိုင်ကြောင်းလည်းပြောပါတယ်။လက်ရှိအချိန်မှာတရုတ်အစိုးရဟာဆန္ဒပြပွဲတွေကိုဆုံးသတ်ပစ်ဖို့ဟောင်ကောင်ရဲတပ်ဖွဲ့ကိုသာဖိအားပေးနေတယ်လို့လည်း South China Morning Post သတင်းစာကအစီရင်ခံထားကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြပြသွားတာပါရှင်ကျမတို့ video ကို email ကတစ်စင်ဝေဖန်ချန်ပေးလို့တယ်တေးသချင်းတွေတောင်းဆိုလို့တယ်ဆိုရင် email လိပ်စာက bamis@voanews.com ဖြစ်ပါလေရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကအနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူ EDN 3အင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်မှာတော့စင်တုပ်ကွေးနဲ့ပတ်သက်လို့အခုလိုကြားနိုင်ပါတယ်
အဲ့ကျတဲ့လူမှာ9ရက်လောက်ဒီသူ့တွေးထဲမှာဗိုင်းရပ်ပိုးပါရှိတယ်။ချိန်ရကြိုက်တယ်ပေါ့နော်။ဒါလည်းတွင်းလွန်တကွေးချင်းလိုပဲချိန်ရသူမို့ချိန်ပုံးပေါ့။အဲ့တော့အဲ့ချိန်ရကြိုက်တာ
အငိမ့်စာပါမခဒေါက်တာစောဝင်းကပြောပြမှာကိုနားဆင်ဖို့ရှိပါတယ်ရှင်။အဲ့ဒီနောက်တိုင်းရင်သတင်းစာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့အိန္ဒိယကက်ရှမီးယားဒေသတွင်ကမတိမငိမ့်အခြေအနေကိုပြောပြခြင်းပါတယ်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာတံပြန်တိုက်ခိုက်မှုတစ်ခုအတွင်းအိန္ဒိယစစ်သား5ယောက်သေဆုံးသွားတယ်လို့ပါကစ္စတန်သတင်းတွေမှာစစ်တပ်ပြောခွင့်ရကိုကိုကားပြီးတော့ရေးကြပါတယ်။တစ်ချိန်တည်းမှာတော့ကက်ရှမီးယားရေးဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးလုပ်လိမ့်မယ်လို့ယူဆရတဲ့အကြောင်း VOA သတင်းတောက် IS Gul ရဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့ကြားကပဲအိန္ဒိယနဲ့အရင်းပွားပွဲကက်ရှမီးယားနယ်စပ်က Line of Control LOC နယ်စပ်မှာပြည်ပခါတွေဖြစ်ပွားပြီးတော့ပါကစ္စတန်စစ်သား3ယောက်ကြာသပတေးနေ့တုန်းကတပ်ခံခဲ့ရပါတယ်။အိန္ဒိယစစ်သား5ယောက်လည်းတီးဆုံသွားတဲ့အကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရကဆိုထားပြီးမယ်လေ။အိန္ဒိယစစ်တပ်တာဝန်ရှိသူတွေကတော့အိန္ဒိယစစ်သားအသေးပြောက်မရှိဘူးလို့ညင်းဆိုနေပါတယ်။တံပြန်တိုက်ခိုက်မှုအတွင်းမှာပါကစ္စတန်စစ်သား3ယောက်တီးဆုံသွားတယ်ဆိုတော့ကတော့အိန္ဒိယကလက်ခံတီးပြပြောဆိုထားပါတယ်။တိုက်ခိုက်မှုတွေလည်းပြက်တောင်းပြက်တောင်းဖြစ်နေသေးတယ်ဆိုပြီးတော့အိန္ဒိယဗိုလ်ချုပ်အဆစ်ဖ်ဂါဖောကပြောပါတယ်။တပ်ဖက်စီကတမျိုးစီပြောကြားချက်တွေကိုချက်ချင်းတော့အတိမပြုနိုင်သေးပါဘူး။အိန္ဒိယလောက်ခံကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးထားတဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်ကိုအိန္ဒိယဆွေရကဩဂတ်စ5ရက်နေ့မှာပြင်ရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးတိတိကျကျပို့ပြီးတော့တင်းမာလာခဲ့တာဖြစ်ပါတယ်။ဒီညင်းပေါ်ပဲဆုံးဖြတ်ချက်ပေါ်မှာတုံ့ပြန်တဲ့အနေနဲ့ရုံးရင်းဆိုင်ခက်အခြေအနေတွေကိုတားဆီးဖို့အိန္ဒိယဆွေရကစစ်သားထောင်ပေါင်းများစွာကိုကက်ရှမီးယားဒေသမှာထပ်လွှတ်ထားတယ်လို့ဒေသတစ်ခုလုံးမှာလုံခြုံရေးတင်းကျပ်ပြီးတော့ပိတ်ဆို့ကတ်တက်တာတွေလည်းလုပ်ထားတာပါ။နေအမည်ရှင်းလင်းမှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့တဲ့အပြင်တည်င်းမောင်းချထားတဲ့အတွက်လည်းကက်ရှမီးယားဒေသခံတန်းနေချီဟာကဘာကြီးနဲ့အဆက်အသွယ်ပြတ်နေရလဲဖြစ်ပါတယ်။နောက်ဆက်တွဲအနေနဲ့ကက်ရှမီးယားခေါင်းဆောင်ရာနဲ့ချီလည်းနေအိမ်ချေချုပ်ကြခံနေရပါတယ်။ကက်ရှမီးယားဒေသတစိမ့်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းခဲ့တဲ့အိန္ဒိယဆူရရဲ့ဆုံးဖြတ်ချက်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကြာသပတေးနေ့မှာကြားရောက်တဲ့အိန္ဒိယလွတ်လပ်ရေးနေ့မင်္ဂလာမှာကာကွယ်ပြောဆိုခဲ့ပါတယ်
။ပြည်ထောင်စု70ခန်းမင်းရဲ့ဝတ်ဆောင်အလ်ဂါဘတ်ကိုဘန်ဒီယာဟ်အတန်ရတ်ကိုဂျန်နဒီယာဟ်ပရိဝါရဝါတ်ကိုပို့စားဟ
ဲကက်ရှမီးယားဒေသကိုတစိမ့်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရရှင်လို့ဖြစ်သတ်မှတ်ထားတဲ့လူငယ်ရဲ့နှစ်90ပြည့်ခွဲထွက်ရေးဝါဒီအကောင်းလာပြီလို့ကျန်းဖက်ဝါဒလည်းပေါ်ထွက်လာပါတယ်ဆွေမျိုးညာတိကောင်းစားရေးဝါဒပြန်ပွားစီပြီးအာဂရိလိုက်စားမှုနဲ့ခွဲခြားဆက်ဆံမှုတွေရဲ့အခြေခံကိုပိုအားကောင်းထောက်ပံ့ပေးနေတာပါ
အခုချမှတ်လိုက်တဲ့ဖွဲ့စည်းပုံပါအထူးပြဋ္ဌာန်းချက်တဲ့အောက်မှာအိန္ဒိယနိုင်ငံသားတွေတယောက်မကျန်တနိုင်ငံဖွဲ့စည်းပုံဥပဒေတစ်ခုဆိုပြီးတော့ဂိုယင်ဝင်ကြားနိုင်မယ်လို့မိုဒီကပြောပေမဲ့လေဟိန္ဒူအများစုရှိတဲ့အိန္ဒိယနိုင်ငံတခြားဒေသကလူတွေကကက်ရှမီးယားဒေသမှာမြေတွေဝယ်သိမ်းပြီးတော့ဒေသခံမူဆင်တွေနေကြမရှိဖြစ်တော့မှာကိုတချို့ကစိုးရိမ်နေကြပါတယ် 1995 ခုနှစ်ဥရောပဘော့စနီးယားစစ်တွေမှာမွတ်စလင်အထူးသဖြင့်အမျိုးသားနဲ့ကောင်လေးတွေထောင်နဲ့ချီပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုအကြီးညွှန်းပြီးတော့အိန္ဒိယကအဲ့လိုမျိုးကျင်းစီနေတယ်ဆိုပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကကြေညာပေးနေမှာ Twitter စာမျက်နှာတွေကနေတဆင့်တတိပေးလိုက်ပါတယ်ကရှမီးယားဒေသအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တောက်ကြနေမှာတကယ်ပဲအစည်းအဝေးကျင်းပဖို့အစီအစဉ်ထားပါတယ်အခုလိုအစည်းအဝေးကျင်းပပြီးတော့ဆွေးနွေးဖို့တရုတ်ကတောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ဩဂတ်စ်လအတွက်တာဝန်ကျတဲ့ပိုလန်သံမတ်ဂျိုအန်နာရိုနက်ကာကပိုဒူးနေမှာ VOE ကိုတပြုပြောဆိုခဲ့ပါတယ်ကရှမီးယားအရေးကုလသမဂ္ဂမှာဆွေးနွေးတာ1981ခုနှစ်ထဲကဆိုရင်ဒါပထမဆုံးအကြိမ်ဖြစ်မှာပါအိန္ဒိယနဲ့ပါကစ္စတန်ပြည်ထောင်လက်အောက်ကနေပြီးတော့လွတ်မြောက်ခဲ့တဲ့1948ခုနှစ်ကစပြီးတော့ကက်ရှမီးယားဒေသကြောင်းပဲစစ်ကြီးနှစ်ခုဖြစ်ခဲ့ရပြီးတော့နေနေငင်းပွားမှုကြောင့်ပဲတနနိုင်ငံဆက်ဆံရေးတင်းမာလာနေရပါ2002ခုနှစ်ပြစ်ခတ်မှုရဲစဲရေးသဘောတူညီချက်ကိုဖောက်ဖျက်ပြီးတော့အလွန်စီမဘယ်ဘက်ကအရင်စပြီးတော့ပြစ်ခတ်တယ်ဆိုပြီးအမြဲတမ်းလိုလိုအိန္ဒိယနဲ့ပါကစ္စတန်ကအပြန်အလှန်ဆွဆွဲနေကြလဲဖြစ်ပါတယ်ရှင်
မရီတန်စင်ပါရှင်အခုထုတ်လွှင့်ပေးမယ့် EDN အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကနေ့မလဲကျင်ပြမယ် EDN အတုံးက
A fish out of water
ဖြစ်ပါတယ်စာလုံးပေါင်းက A ကတခုဒီနေရာမှာတကောင် FISHfish ကတော့ငါ out out adverb ကရိယာဝိသေသနကို of of preposition ဝိပနဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး water water ကတော့တရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာတက်ရှိနေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ပဲလို့နေမလဲဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတူအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခင်နေတယ်အနေကျနေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီတော့နေပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခက်လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တာမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခင်နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်စီစဉ်တက်ဆက်ပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတော့နောက်အခုကျမ်းမာရေးခန္ဓာကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။ဒီတစ်ပတ်မှာတော့မိုးရာသီမှာသတိထားကြရမယ့်ဆင်တုပ်ကွေးအကြောင်းတင်ပြထားပါတယ်။စင်တုတ်ကွေးယောဂါဟာဒီနှစ်တည်းအဖြစ်များလာနေပြီးစင်တုတ်ကွေးယောဂါဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂါဟာစိုးရိမ်စရာဘလောက်ကောင်းသလဲစင်တုတ်ကွေးရဲ့ယောဂါလက္ခဏာတွေကကိုဘလို့သိနိုင်သလဲဘလို့ကာကွယ်ကုသပေးနိုင်သလဲဆိုတာတွေကိုကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စာဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคคลีนิกคุณเสี่ยวจีปาหมอกค่ะดร.ซอมเวนครับเราတို့ဒီซินตုတ်กุ้ยလို့ခေါ်တဲ့ညီမစီမှာတော့အများတိတ်မကြားဘူးကြသေးဘူးဆရာเนาะဒါပေမဲ့ဒီနှစ်မှာဒီซินตုတ်กุ้ยอ่ะเนเน่ဖြစ်တာရှိလာတဲ့အတွက်တချို့ကတော့စသိလာကြပြီဘောဆရာเนาะအဲ့တော့ဒီနှစ်မှာဖြစ်တဲ့အနေထားကဘယ်လိုအနေထားရှိလဲဆရာကြီ
းကိုတလုံးတော့တော်တော်များများတွေ့ရတယ်ဒီချက်ကွန်ကွိုင်းများပါเนาะတနည်းအားဖြင့်ซินตုတ်กุ้ยလို့လည်းခေါ်တာပေါ့အဲ့ဒီကြားတယ်သင်းမြစ်တွေကြိုက်တဲ့ပြင်းနေထွက်တယ်ပေါ့နော်ဒီယောဂကိုအချိန်မှာတော့ရန်ကုန်မှာတော်တော်များများတွေ့ရပါ
ตรงนี้เนี่ยหน้าเราเนี่ยไปแต่กาเสียวันนี้เราแล้วตัวนี้มาช่วยเราดูเยอะป่ะไอ้เรื่องการดีมาเต็มสิทธิ์เลยป่ะเนาะกูจะไปดูมาตัวนี้ด้วยป่ะโอเคใช่ดีโยกากับกูมาสับสิทธิ์แล้วล่ะเสียยังเราไม่มาดีมาพิเศษเลยนี่ใช่ไหมตรงนี้เราไม่ติดใจเลยสุดตัวกูอยู่ยังว่าป่ะโอเคพิเศษสับสิทธิ์ไปดีโยกากับมาเราดีท่องกูอ่านอะไรป่ะวันนี้เราเนี่ยแอฟริกาได้มาสับสิทธิ์เลยป่ะเนาะ ไอ้ตรงนี้เสียดกายบีโน่เช็คเรื่องลูกอ่ะคุยกันในเรื่องปงดันสิ่งเดียวตัวอเมริกันสักการ์เนี่ยพอนะเช็คกันก็ยังสูบเราแล้วไม่พิเคราะห์บ่ที่อุตส่าห์การที่เชิงอาสาก็เน้นๆๆๆโจจ้าจะจับเช่นนี้เลยแต่เราเนี่ยมาเลยเช็คแค่บูบาร์ตัวอินเดียรู้บ้างมาเลยที่เส้นในใจดีแต่โยกาจะพิจารณาสิ่งเดียวแต่ยังไม่รู้สิ่งใดมั่วงานนี้จะเข้าเส้นนี้จะได้ลุ้นนึกชิดได้โอเคเสีย
ไอ้เจ้ากูดีเนี่ยพี่มีอะไรเลยสุดรอส่วนใหญ่เนี่ยชาวบ้านเราเชื่อเลยใช่ไหมกูน่ะอินเดียลูกกายโยกาเส้นอยู่ทำมันเลยดูเรื่องเล่าที่ส่วนเดียวกันกูดีลูกว่าที่เที่ยวเที่ยวบูรอตอนนี้มาที่แล้วเดี๋ยวกายโยกาลูกทำมาทั้งวันกายโยกาลูกเวทำมาลูกยาบาลแต่เมื่อตัวเราตัวนั้นตัวกูเนี่ยตัวเราตัวเลยใช่เลยกูเลยดีกายเดียวกันที่ได้เลยดีตัวนั้นตัวกูเชื่อเชื่อเชื่อหมดดีดีเชื่อใจได้ทั้งหมดที่ได้แต่เมื่อตัวกูเข้าเนี่
ဒါမဲ့တော့ခံစားရတယ်ပေါ့နော်ဆိုတော့ကြားတယ်ခေါင်းကြိုက်တယ်အပိတ်နေထွက်တယ်ဘူရီလက်တွေကြိုက်တယ်စစ်တွေကြိုက်တယ်ပေါ့တချို့စစ်တွေကြိုက်တာကတော်တော်ကြာကြာကိုစစ်တွေရောင်းနာနာတာပေါ့နော်ဒါကတော်တော်ကြာကြာကိုဖြစ်နိုင်တယ်ကျွန်တော်တို့ကားလို့သာပဲလောလောဆယ်တော့ကျွန်တော်ကလေးတွေတော့မှတော့ဒီလိုစစ်ကြာကြာနာတာမတွေ့ဘူးအသက်ကြီးနေလေဒီစစ်ကြာကြာနာတာကများလေလေဆိုတော့သိရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီသွေးလွန်တုတ်ကွေးလောက်သွေးလန့်တဲ့အဆင့်မရောက်တော့လဲပဲဒီအဆင့်နဲ့ကြိုက်တာတွေကတော်တော်ပြင်းပြင်းထန်ထန်ဖြစ်တဲ့သဘောပေါ့ဆရာနော်အဲ့ဒီခါကျတော့ဒီယောဂ
ကတော်တော်ကြည့်ရ
ဟုတ်ကဲ့ဆရာ
တော်တော်ကြည့
်ရယောဂတွေနဲ့ခွဲနိုင်မှုဆိုရင်အဓိကဘယ်အချက်တွေကိုဆရာဟိုလက္ခဏာတွေကိုအဓိကပြောမလဲဆရာကြီ
းငါတော့ဖြစ်တော့သူကဒီဆင်းရဲနေကူးချက်တယ်ပေါ့နော်ဒါမှလည်းမိသားစုတွေမှာအတူတူဖြစ်နေကြတဲ့လူတွေတွေ့ရအဲ့ဖြစ်တဲ့လူမှာ9ရက်လောက်ထိသူ့သွေးထဲမှာဗိုင်းရပ်ပိုးရရှိတယ်။ရှင်ရကြိုက်တယ်ပေါ့နော်။ဒါလည်းသွေးလွန်တကွေးခြင်းလိုပဲရှင်ရသမှုခြင်းပုံပေါ့။အဲ့တော့အဲ့ရှင်ကြားကြိုက်တာလည်းနေ့လယ်မှာကြိုက်တာများတယ်။အဲ့လိုကြိုက်ပြီးတော့ကပ်ပြီးနေ့ရက်က9ရက်လောက်တည်းမှာညနေနောက်တစ်ယောက်မှာဖျားတာပေါ့။အဲ့တော့အဓိကတော့ဖျားကြီးရဲ့အစင်းမြစ်တွေကြိုက်တယ်၊ကောင်းကြိုက်တယ်။ရေသားမှာလည်းအမီပြင်းနေပေါ့နော်။ပြင်းနေဖြစ်တယ်။ဟိုတစ်ခါကြီးကလည်းသွေးလွန်တကွေးလို့အမီချက်ကလေးဖြစ်တယ်။အမေသွေးလွန်တကွေးစမ်းတတ်တဲ့ texture ဆိုလို့ကြည့်လို့ရှင်တော့စိတ်တော့မတွေ့ရတာများတယ်။အဲသွေးလွန်တကွေးလို့အနေရောမရှိဘူး။သူက3-4ရက်လောက်ကြာပြီးတော့သူကသူကျောက်သွားတယ်။ရှားတွေကလည်းကျသွားတယ်။အဲဒီကြားထဲမှာကြိုက်တာခဲတာအန္တရာယ်ပေါ့နော်ဒါတွေကတော့ရှိတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂါကိုဟိုလက္ခဏာတွေကတော့ပေါ်လာပြီပေါ့ဆရာနော်။အဓိကဟိုဆုံးဖြတ်တဲ့အခါကြာလို့ရှင်ကောဘာကအဓိကရေးပါလဲဆရာ
။သူကယောဂါရှားဖို့ကြာလဲသူတိကျမလို့ဘူးပေါ့နော်။ဆိုတော့ပထမရပိုင်းတုန်းကဆိုရင်တော့ဒီ virus ကိုဒီ PCR လို့ခေါ်တဲ့နောက်ဆုံးပေါ်နည်းပညာနဲ့လုပ်ရင်တော့တွေ့တယ်ပေါ့နော်အဲ့ဒါတွေ့တာကကျွန်တော်တို့ဆိုပါဆိုလည်းမျိုးသားကျန်းမာရေးခွဲခန့်လောက်ပါပဲလုပ်လို့ရတယ်တပတ်ကျော်သားလောက်ပြီဆိုလို့ရှိရင်တော့သူတွေ့တဲ့မှာသူ့ရဲ့ receiver ပစ္စည်းကိုရှာလို့ရတယ်ဒါမှလည်းကျွန်တော်ကဒီပတ်ဝန်းကျင်မှာဖြစ်တာရယ်ပြီးလို့ရှိရင်သူ့ရဲ့လက္ခဏာပေါ့နော်ဒီကြားကြည့်တဲ့ခေါင်းကိုက်ကိုလက်ကိုက်ရှင်းမြစ်တွေကိုက်ပေါ့ဒါမှမျက်နှာတွေကရဲနေသလိုမျိုးဖြစ်တယ်အဲ့လက္ခဏာတွေပါကြည့်ပြီးတော့လက္ခဏာတွေပဲလဲတော်တော်များကိုပြောလို့ရပါတယ်သွေးစစ်ကြည့်တော့သွေးထဲမှာဒီသွေးပြူတစ်မျိုးပေါ့နော်လင်ဖိုဆိုက်များတာမျိုးတွေ့ရတယ်သွေးလွန်တကွင်းတွေတော့မတူဘူးပေါ့အဲ့မှာတော့ကွာချားတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးကုသမှုအနေထားဘယ်လိုရှိလဲ
ကုသမှုအနေနဲ့တော့သူကဘာမှတိကျကုသမရှိဘူးအဓိကဗိုင်းရပ်ဆိုတော့ဗိုင်းရပ်ကိုတတ်တဲ့ဆေးလည်းပြေးပြမလို့ဆေးလည်းတိတ်မရှိဘူးနော်အဓိကတော့ကိုယ်လက်ကြိုက်ခဲ့တဲ့ဆိုရင်ကျွန်တော်တို့ paracetamol ကြက်ကြက်ကြောက်စီပေးပါသူ့နှုံးတိုင်းပေးပါနော်ဆိုလိုတာဒီမလေးနိုင်တစ်ခါ၆နိုင်တစ်ခါပြန်ပေးလို့ရတယ်ပြီးလို့ကျွန်တော်မှနာစီးတယ်ဆိုတော့နာစီးကြောက်စီပေးတယ်ပေါ့အဓိကတော့ဒါပဲလုပ်လို့ရသူအနာယူမယ်ပြင်စားတော့ခြေညက်တွေတဲ့ဟာပုံစံမျိုးသေးမယ်ဒီပရိဒီဝါဆေးရပါလေတော့တကင်ယောဂရင်းနဲ့မခွဲရနိုင်ကျွန်တော်တို့ပေးတယ်ဒါမှမဟုတ်ပြီးတော့ဒီယောဂဆိုရင်တော့လေပရိဒီဝါဆင်းတယ်လည်းစိတ်တော့မဆိုင်ဘူးရပါပြန်တော့ဒီနေ့အတွင်းရတော့မှသူ့ရဲ့လက္ခဏာတွေကသက်သာသွားပါလေအကျော်သေးပါလေစားတော့မဝင်ဘူးဆိုလဲ ကျောဆေးရေသွန်းတာပေါ့နော်ဒါမျိုးတွေလောက်တာရှိပါဟုတ်ကဲ့ဆရာဗိုင်းရပ်စ်ဖြစ်တဲ့အတွက်အဓိကကိုယ်ခံအားနယ်ပဲအဓိကကုရတာပေါ့ဆရာနော်ဟုတ်ကဲ့ပါအဲ့ဒီကျောဆရာရေဒီကာကွယ်နိုင်တဲ့အနေအထားဆိုရင်ခုနကဒီချင်းကြားချင်းပုံကြိုက်တာဆိုတော့လေဟုတ်ကဲ့ဘလို့ကာကွယ်နိုင်တဲ့အနေအထားကာကွယ်မှုကဘာလဲဆိုတော့ဝင်းလွန်တကွေးကာကွယ်မှုနဲ့အတူတူပဲဒါလို့ဆိုကြိုက်တဲ့ချင် โอเคเสียตาเวดีนี่ไปเลยสิตาโอเคนอกทีก็ดิชินใกล้ขนาดเนี่ยเอาเลยอุณหภูมิมาดิชินซีครับผมกูบมาเผ่นน่ะลุดาบ่เสียเนาะอ่าชินใกล้ไม่ขายเอาในบ่มันนี่แหละปฏิมาคลีนี่ไปส่วนเอ็งนี่ชิเลชิบ่มีชิวไอ้แต่ซุชินเอาเนี่ยไอ้บ่เนาะคือชินดิชินไม่ใกล้ได้ลิงซีนี่บ่เนาะอุมาส่วนอดอมอสุบ่าวสิตาอันนี้ลิงน่ะตัดเพียงเอาชินอาทิตย์น่ะดิโยคะเอากาไว้ในเนาะโอเคเจื้อเสียไม่ได้มาเลยเสีย
ကိုဝင်းမင်းစီစဉ်ထုတ်ပြန်နေတဲ့ကျမကြီးခန္ဓာကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့နားဆရာမဲတိုင်းရင်သတင်းလွှာကိုတော့နေစပ်ဒေတာကတိုင်းရင်သတင်းထောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖေဖော်ဝါရီလတိုင်းတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ပေါင်းမြို့နယ်တဲဖြူကုန်းကျေးရွာကမလတ်တောင်ပြူကြမှုကြောင့်63ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။ မြန်မာစစ်တပ်ကနေတောလာခွင့်ပိတ်ထားတဲ့အတွက်မင်းပြမျိုးနယ်ဖုံးသာချောင်းတလျှောက်ကကျေးရွာတွေစာဝတ်နေရေးအခက်အခဲတွေ့နေရတဲ့ဆိုတာနဲ့တမရော်ကနေအပြစ်ရပေးဖို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာမလတ်တောင်မြေပြိုကျမှုကြောင့်သေဆုံးသူရုပ်အလောင်း65ဦးရှာဖွေတွေ့ရှိခဲ့ပြီးစေယုံတက်လူနာ29ဦးရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အဂုလာကိုရဲ့နာနဲ့အစောပိုင်းမှာမြေပြိုကျခဲ့ပြီးနေအိမ်အပါအဝင်မော်တော်ယာဉ်73စီးပျက်စီးခဲ့တယ်လို့မျက်မြင်ဒေတာခံတွေကပြောပါတယ်။ဒရုန်းစက်နဲ့လေလာတွေ့ရှိချက်အရနောက်ထပ်အက
ောင့်အစိုးရအဆုံးရေးကြီးမှုဖြစ်ပွားခဲ့ပြီးကိုမြွနယ်မှာရေးပိဒုက္ခခံနေရပါတယ်
။မြန်မာစစ်တပ်ကတွာလာခွေပိတ်ပင်ထားတဲ့အတွက်မင်းပြမြို့နယ်စေတရလက်ခုပ်သလူချောင်းစီတီယံပါဝင်ဘုံနာချောင်းတစ်ချက်ကကျေးရွာများပြားမှာစောင့်ဝင်နေရင်းပြင်ကျမ်းမာရေးသွက်ပါအခက်ကြုံနေရပါတယ်။ဩဂုတ်လ၄ရက်နေ့ကစပြီးတော့လက်ခုပ်ကျေးရွာမှာအထိုင်ချထားတဲ့စစ်တပ်ကအခုလိုပိတ်ပင်ထားတာဖြစ်ပြီးကျမ်းမာရေးမကောင်းတဲ့သူကလည်းမင်းပြားကိုစိတ်ကူးသွားဖို့ခွင့်ပြုတဲ့အတွက်ဘုံနာချောင်းအထက်ပိုင်းမှာရှိတဲ့ကျေးရွာပေါင်း1500ခန့်ကရွာသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်။ဩဂုတ်လ9ရက်နေ့ကလည်းမင်းပြားမြို့နယ်မှတ်တဲ့ပြည်နယ်လှုပ်တော်ကူးစက်လေဦးလှသိန်းအောင်နဲ့တန်ကတော်တို့ကနေအဲ့ဒီရွာကဒေသခံတွေရဲ့အခက်အခဲကိုလေ့လာဖို့တွားရောက်ခဲ့ပေမဲ့လည်းလက်ခုပ်ကျေးရွာရောက်မှာစစ်တပ်ကနေတွာလာခွင့်မပြုတဲ့အတွက်ပြန်လှည့်လာခဲ့ကြရပါတယ်။
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့တီဘောမြို့နယ်ထက်မှာကျွဲနွားတွေတင်ဆောင်လာတဲ့ကားတွေဆက်တိုက်ပစ်ခတ်ခံနေရပါတယ်။ဩဂုတ်လ12ရက်နဲ့13ရက်နေ့မှာတီဘောမြို့နယ်အတွင်းဆမ်လောင်းနဲ့ဦးမှုရွာကြားမှာတစည်းနဲ့ကြောက်မဲမြို့နယ်ခုံမုံအုပ်စုနားမှာတစည်းကျွဲနွားတင်ကားတွေပစ်ခတ်ခံရပြီးကားနှစည်းလုံးမှာရင်နောက်လိုက်၂ယောက်တီရင်မောင်း၂ယောက်ကဒဏ်ရာအပြင်းထန်ရရှိခဲ့ကြပါတယ်။နွားတွေကိုမြန်မာနိုင်ငံအလဲပိုင်းကနေတင်ဆောင်လာတာဖြစ်ကြောင်းတရုတ်ပြည်ကိုရောင်းချဖို့တရားဝင်လိုင်စင်ရထားတဲ့ကုမ္ပဏီကားတွေဖြစ်ကြောင်ကားသမားတွေကပြောပါတယ်အခု2019ခုနှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းမှာနွားကားတွေ၄ကြိမ်ထပ်မံပစ်ခတ်ခံရပြီဖြစ်ကြောင်ပစ်ခတ်မှုကြောင့်လူ၄ဦးသေဆုံးပြီး၅ဦးဒဏ်ရာရရှိခဲ့ကြောင်းရဲမှတ်တမ်းအရသိရပါတယ
်ချင်းမြင့်နယ်တောင်ပိုင်းပလက်ဝါမြို့နယ်မှာလက်နက်ကန်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်ပြီးအစအနပြောင်းဆုံးသွားတဲ့ရွာသားတွေပုံများလာတယ်လို့ချင်းလူခွေးရေးဖွဲ့ CHRO ကပြောပါတယ်ပလဝမြို့နယ်လံကဒုဒရာဆောက်လို့ရေးအတွက်ကြောက်စုတ်လုပ်ငန်းခွင်လုပ်သမားတွေကိုဆိုင်ကျယ်နဲ့အကျိုးဖို့ကယ်တီလုပ်နေတဲ့ပေါင်ဝရွာသား၄ဦးဟာလည်း
ဆူလိုင်လာဆက်ချောင်းရနေ့ကလုပ်ငန်းကိုယ်စားနေအပြန်လက်နက်ကန်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြောင်းဆုံးနေတယ်လို့ CHRO ကနေအောက်ဂုလာစနေရနေ့မှာထုတ်ပြန်ထားပါတယ်အဲ့ဒီရွာသားတွေကိုပယ်လက်နက်ကန်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာတည်တည်ကြကြမသိရသေးပါဘူးဒါပြင်ပလက်ဝါမြို့နယ်တန်တောင်ကြီးရွာသားနှူးကလည်းပြီးခဲ့တဲ့ဆွန်လ14ရက်နေ့နဲ့အောက် ပြီး တချို့တိုင်းဒေသကြီးတွေမှာ တပ်ဆိုင်ရာအာဏာပိုင်တွေက အာဇာနီနဲ့ ကောင်းစင်နဲ့ မကျင်းပဖို့ တမ်းမြစ်ပိတ်ပင်မှုတွေရှိပေမဲ့လည်း အောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့သိရပါတယ် ကရင်အာဇာနီနဲ့ကျင်းပခြင်းနဲ့ ပတ်သက်ပြီး ခွင့်မပြုတာဟာ အမျိုးသားရေးဖိနှိပ်မှုတစ်ခုဖြစ်ပြီး တိုင်းသားစည်းလုံးညီညွတ်မှုနဲ့ နိုင်ငံတော်တည်ငြိမ်အေးချမ်းစေမှုကို ထိခိုက်စေမဲ့ရည်ရွယ်ချက်မပါတဲ့အတွက် အာဏာပိုင်တွေအနေနဲ့နားလည်ပေးသင့်တယ်လို့ KMU ဘဟုအမြဲကော်မတီဝင် ဘဒုံမန်းငိမ့်မောင်ကဆိုပါတယ်ဒီအကြောင်းတည်င်းလှော်မှာဆက်လက်နားဆင်ကြရမှာပါ
ကချင်းပြည်နယ်ဖက်ကဒေသမှာတဘာဝတရားစာရအတူဖော်ရေးလုပ်ငန်းစီးပွားရေးလုပ်ငန်းတွေနဲ့ဒေသဖွံ့ဖြိုးရေးစီမံကိန်းတွေကိုလှုပ်ဆောင်မယ်ဆိုရင်ဒေသခံဌာနတိုင်းသားတွေကိုကြိုတင်ညှိနှိုင်းတိုင်ပင်ပြီးမှလှုပ်ဆောင်ကြဖို့ဖက်ကဒေသခံတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကကြာရောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာဌာနတိုင်းသားများနဲ့အခမ်းအနားမှာတောင်းဆိုခဲ့
ဖကတိရတွင်ထောင်လက်ရှိတဲ့ကုမ္ပဏီတွေကနေစက်ရန်နေရာကြီးတဲ့တုံပြူပြီးတော့ကြောင်စင်းလွန်ကျွန်သူ့ဖို့နေချင်းကြောင့်ရည်ကြီးရည်ရှမ်းမှုမြေပြမှုစတဲ့တဘာဝဖိအားနဲ့စူးကျိုးတွေကိုမျက်စင်ကြုံတွေ့ခံစားနေရတယ်လို့ဖကတိရခံနေကပြောပါတယ်။
အခုတည်င်းလာတဲ့ကိုဆက်လက်တင်ဆက်ပေးသွားမှာပါနှစ်ဖက်တွဲဆုံဆွေးနွေးနိုင်ရန်ညှိနှိုင်းနေတဲ့ကာလအတွင်းထိုးစစ်စင်တိုက်ခိုက်နေမှုတွေကိုတမတော်အနေနဲ့ရပ်တန့်ပေးဖို့ဩဂတ်လ12ရက်နေ့မှာမြောက်ပိုင်းမဟာမိတ်အဖွဲ့3ဖွဲ့ကနေထုတ်ပြန်တောင်းဆိုခဲ့ပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ငံဝင်ကနေတင်ဆက်ပေးသွားမှာပါတိုက်ပွဲဖြစ်ပွားနေမှုကြောင့်တွဲဆုံ
ပါတယ်ဒီဒါရောသူတို့ဖြစ်လို့အဒိတာရောကိုကလိတာရောအဲ့မျိုးသူစီဒီလိုလာတယ်အဲ့မျိုးသူစီဒီလိုရဲ့အတွက်တပည့်တွေကမလူပြီးဟိုမလိုင်းမရှောင်တာသူဖြစ်နေမှာအဲ့ကြောင့်မို့ဒီတပည့်ကသူစီကြောင့်ဒီဒီလိုစီလီမှုလဲတပည့်နဲ့တပည့်ဟိုနောက်နေကြံကြံမှုတွေဖြစ်နေတဲ့ယုံကြည်မှုတွေချောချစီနိုင်တယ်ပေါ့နော်
အကြမ်းတံပက်ကထူးစီတွေကမပြုလို့ဘူးကျွန်တော်ကတောင်းဆိုတာပေါ့ညပိုင်းမှာမိတ်တုံးဘွဲ့ဖြစ်တဲ့တမ်းပလာမြူရာလူမျိုးရေးတတ်မတော့တီအန်အယ်လီရခိုင်တပ်တော်အေအေမြန်မာမြူရာများတင်မိုကရက်စစ်တပ်ပေါင်းစုတတ်မတော့အမ်အန်ဒီအေကိုကဖွဲ့တို့ကနေထုတ်ပြန်တောင်းဆိုလိုက်တာပါညပိုင်းဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးရေးကိစ္စမှာလည်းတွေ့ဆုံမဲ့န လုံခြုံမှုရှိတဲ့နေရာဆိုတာကျွန်တော်လုပ်ချင်တယ်ဒီမှာကျွန်တော်ဘက်ကမဖြစ်နိုင်တဲ့နေရာအတိုင်းပဲဆက်ပြီးမှနေရာပြီးတယ်အဲဒီမှာသူစနစ်မှုကတော်တော်လေးအခက်အခဲရှိနေတယ
်သိဆုံးစနစ်ကိစ္စဟာရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့စစ်မြေပြင်ပုံမူကျေပြန့်လာတာနဲ့လည်းသက်ဆိုင်တယ်လို့တိုင်းတားရေးလေလာသုံးသပ်သူဦးမောင်မောင်စိုးကအခုလိုသုံးသပ်ပါတယ
်။ဒါကတော့အချိန်မီနေရာတွေဆိုင်တော့သဘောထားတွေကပုံပြီးခက်ခဲတယ်နဲ့တူပါတယ်။အဓိကအခုညဝိုင်းမှာလီဝင်းနဲ့တွေ့ဆိုရင်မှာကျွန်တော်တို့အခက်ခဲအဓိကရခိုင်စစ်မျက်နှာအဓိကပြဿနာပါပဲ။အဲ့တော့ရခိုင်ပြည်နယ်ထဲမှာအေအေတပ်ဖွဲ့ရောက်နေတာကိုလက်မခံနိုင်ဘူးဆိုလို့ရှိရင်ဒီစစ်မျိုးဘွဲကဖြစ်ရှင်းဖို့တော့ခက်ပါတယ်။
သမ္မတော်ကသပ္ပသပြည့်ရထားတဲ့စစ်တမ်း၅တိုင်းထဲမှာပါဝင်တဲ့အရှိမြောက်ပိုင်းတိုင်းနယ်မြေထဲမှာလည်းတိုက်ပွဲပြန်လည်ဖြစ်ပွားလာနေပါတယ်။ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတွေ့ဆုံခဲ့ကြပြီးနောက်ဆက်တွေ့ဆုံဆွေးနွေးမှုသဘောတူညီခဲ့ကြပြီးမှတွေ့ဆုံမဲ့နေရာညှိနှိုင်းမှုအစီအမံပြေတာကြောင့်ဒီနေ့ချိန်ထိမတွေ့ဆုံနိုင်သေးတာဖြစ်ပါတယ်ခင်ဗျာ။
ဆက်ပြီးတော့69နှစ်မြောက်ကရင်အာဇာနီနေ့အခမ်းအနားမှာဒေသခံအာဏာပိုင်တွေကလည်းအာဇာနီဆိုတဲ့အတုံးလုံးမတုံးဆွဲဖို့တားမြစ်ခဲ့ပေမဲ့ရန်ကုန်ပါဝင်နယ်မြို့တချို့မှာကရင်အာဇာနီနေ့ကိုကျင်းပခဲ့ကြပါတယ်။တိုင်းသားတွေကမိမိတို့သတ်မှတ်ထားတဲ့အာဇာနီခေါင်းဆောင်တွေကိုအာဏာပိုင်တွေကလည်းအခုလိုမျိုးကန့်သက်လာတဲ့အပေါ်ကရင်အမျိုးသားတွေကဘလို့အမြင်ရှိနေကြပါသလဲ။မိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ်။
ဒီနေ့ကာနာတွေမှာကရင်အာဇာနည်တုံနှုံမတုံးဆဲဘူးအာနာပိုင်တွေတားမြစ်လာတာဟာ
มหาปมาลมิวจีวาดาโกจิตองจินเนอีทาลาสุดามีกวนทุษยาผิดลาบิโลอคานาอุสังจินบาตุนออุหลาบาเปียวบาเดจมารุติอาจารย์นิวบ่ชิสิจินานาดากะมหาปมาลมิวจีวาลาโกจิตองจินเนอุนิเจเลยจองละจมารุเมกวนทุษยาผิดลาบิตีอาจารย์นิวชุบไปหลาบิโลเดจมะเมจะติมะก้าวมาบาเจ้าเนจมารุอะช่องเซมาจะละเปเซตัวละเทมาเดไอ้เฉินนอกะสุโลชิงจมารุกินอะไรเลิกแกเดมามาตองจองอีซิซิโลปิแกเดตะช่องเซ็งงาจมารุเลิกแกเดอตองจองตะช่องละเมจาดิบาโกเซ็กขุนเลเมจาดิบาโกเซ
ကရင်တိုင်းရနာတွေအများဆုံးနေထိုင်ကြတဲ့မြို့ကြီးတွေမှာကရင်အာဇာနည်နဲ့အခမ်းအနားတွေကိုအစဉ်ပြေချောင်းမွေစွာလက်ဆင့်ကျင်းပါခဲ့ပေမဲ့လည်းမနေ့ကစပြီးတော့အခမ်းအနားချုပ်ဒေတာကအာဏာပိုင်တွေတားမြစ်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။တိုင်းရနာတွေအနေနဲ့သူတို့တတ်မှတ်တဲ့မြို့သားကောင်းဆောင်တွေနဲ့ပတ်သက်တာကိုလှုပ်လှုပ်လှလှမကျင်းပါရဘူးဆိုရင်နိုင်ငံအနေနဲ့ဖက်ဒရယ်ပြည် သူတို့ရဲ့တတ်မှတ်တဲ့အမျိုးသားကောင်းဆောင်တွေကိုလွတ်လွတ်လပ်လပ်မကျင်းပရဘူးဆိုရင်ဒီနိုင်ငံဆစ်ဆက်သွားကျင်တာပါလေပေါ့တကယ်ကိုပဲ Federal Democracy ကိုသွားကျင်တာလား Federal ပြည်ထောင်စုကိုသွားကျင်တာလားအမှမဟုတ်ဟို Democracy အာဏာရှင်စနစ်ပုံစံမျိုးနဲ့သွားကျင်တာလားပေါ့ဆိုတော့ဆိုရင်ဖွယ်ရတော့အများကြီးကျွန်တော်တွေ့ရပါတယ်
ခန္ဓာတည်ရောက်လာတဲ့ကရင်မျိုးသားစောချစ်တက်ထောင်ကတော့မတူကွဲပြားခြားနားတဲ့နိုင်ငံမှာတယောက်နဲ့တယောက်အတိမတ်ပြုပြီးလေးစားမှုရှိဖို့လိုအပ်တယ်လို့လည်းပြောပါတယ်
။မတူကွဲပြားခြားနားတဲ့နိုင်ငံတွေမှာသမိုင်းကြောင်းရလဲဘယ်နှကောင်ကွဲတွေဖြစ်လာ90%ရောကြားတယ်။စိတ်ဝမ်းကွဲမှုတွေအထက်ထက်အထက်ထက်ထက်ထက်ဖြစ်တယ်။ဘာလဲဆိုတော့ဒါကတယောက်နဲ့တယောက်နဲ့အတိမတ်မပြုဘူး။လေးစားမှုမရှိဘူး။တယောက်နဲ့တယောက်နဲ့အတိမတ်ပြုဖို့လိုပါတယ်။ကျွန်တော်တို့နောက်တယောက်တယောက်နဲ့လေးစားမှုလိုပါတယ်
။ကရင်မျိုးသားကောင်းဆောင်စောပတ်ဦးကြီးဘိုးကျောင်းဆိုင်ကင်ရဲ့တပ်ဖွဲ့ဝင်တွေကရင်ပြည်နယ်ကွက်ကရိတ်မြို့နယ်ထုတ်ကော်ကိုရွာမှာတော်လိုင်းရေးတောင်ထမ်းဆောင်ရင်1950ခုနှစ်ဩဂတ်စ်လ12ရက်မှာကြာဆုံးသွားရတဲ့နေ့ကိုအစွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ကရင်အာဇာနည်နေ့အခမ်းအနားကို KNU ထိန်းချုပ်နေမြေတွေမှာတာမကပဲကရင်ငင်းချမ်းရေးကောင်စီဌာနချုပ်ထုတ်ကော်ကိုအေယာဝတီတိုင်းနဲ့ကရင်ပြည်နယ်တွေမှာလည်းကျင်းပခဲ့ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်မင်းနယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာတောင်ပြိုကျမှုကြောင့်65ဦးသေဆုံးပြီး29ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြန်မာစစ်တပ်ကနေတွာလာခွင့်ပိတ်ပင်ထားတဲ့အတွက်မြင်းပြားမြို့နယ်ဖုံသားချောင်းတစ်လျှောက်ကကြီးရွာအများအပြားမှာစစ်ဝတ်နေရေးနဲ့ကျန်းမာရေးအတွက်အခက်ကြုံတွေ့နေရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းတော်အစီအစဉ်နားဆင်ကြကြတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကွန်မန်ဒက်ရှင်နိုင်ကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ပြန်လည်ဖမ်းယူနားဆင်နိုင်ကြပါလေရှင်။ကိုတောက်ကြံနေမဲ့ခေထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမမြသတင်းအောင်ပြောပြပေးပါဦးမယ်ရှင်
။ American Democrat လွှတ်တော်မှ2ဦးဖြစ်တဲ့ Ilhan Omar နဲ့ Rashida Tlaib တို့ကို Israel ကမနေ့ကပြည်ဝင်ခွင့်ပေးလိုက်ပါတယ်။သူတို့2ဦးဟာ Israel နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့တယ်လို့ Palestine ပေါ်ထားတဲ့သူတို့ရဲ့သဘောထားတွေကြောင့်အခုလိုတားမြစ်လိုက်တာလို့ဆိုပါတယ်။ Israel ကအခုလိုဝင်ခွင့်ပေးလိုက်တာဟာ American လွှတ်တော်အဖွဲ့ဝင်တို့ထမ်းဆောင်ရမယ့်တာဝန်တွေကိုတားမြစ်လိုက်တာဖြစ်တယ်လို့ Omar ကပြောပါတယ်။ဟောင်ကောင်မှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေပြည်လည်ဖို့အရေးတရုတ်သမ္မတရှီချင်ဖင်းအနေနဲ့ဆန္ဒပြလူငယ်တွေကိုကိုယ်တိုင်ကိုကျတွေ့တင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသာပတေးနေ့က Twitter ကနေတိုက်တွန်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့ကိုယ်တိုင်ကိုကျတွေ့ဆုံဆွေးနွေးမယ်ဆိုရင်ဟောင်ကောင်အရေးဟာပြောစရာအဆုံးသတ်ဖြစ်မယ်ဆိုတာတန်တရားမရှိကြောင်းသမ္မတထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ထောက်လှမ်ရေးအကြီးအကဲနေရာပြန်လည်ခန့်အပ်ဖို့စီစဉ်နေတဲ့အချိန်မှာထိတ်တန့်ထောက်လှမ်ရေးအရာရှိကြီးနှစ်ဦးကတော့နောက်နှစ်ရက်အကြာမှာရာထူးကဆွန့်ခွာမှာဖြစ်ပါတယ်။တရုတ်နယ်ဖြစ်နေတဲ့တင်းမာမှုဟောင်ကောင်ဆန္ဒပြပွဲတို့အချိန်မြင့်လာပြီးတဲ့နောက်ပါရှန်ပင်လယ်ကွင်းနဲ့ကိုရီးယားကျွန်းဆွယ်စတဲ့နေရာတွေမှာပြဿနာတွေကြီးထွားလာပွဲရှိနေတဲ့အချိန်မှာအမေရိကန်မျိုးသားထောက်လှမ်ရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့လက်ထောက်ဆူးဂေါ်ဒန်တို့နှုတ်ထွက်ဖို့ဖြစ်ပါတယ်။ Bangladesh Nezago Tokwada, Rohingyari Rega, Town Chie Lurigo, She the Rimbaka Sapio, Pianle, Lekandavo, Nimane, Bangladesh, Anna Bindi, now Ted the Pan, the Bo, Dulai Javare, Doka, the Natown, the Townjoy, and Yisingo, Sizi, DP, Bibu, Bangladesh, Kamyamago, Maja, Viking, a people gave me, don't down Naya, Lise Goda, DP, Nainelu, Napetown, and Shiduriga, Piovare.
ဒါကြောင့်နေမနေခင်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချက်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ညနေဘက်6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ19စက္ကန့်နဲ့25လောက်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါသည်ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်
This program has come to you from the Voice of America, Washington.